တော်တရှင်များခင်ဗျာကျွမ်းကျင်သူတွေရဲ့လ ీల မှုအရမြမကောက်ပဲတိနှံ့တွေရဲ့တံပိုးထဲမှာပြင်းပြအနေနဲ့30ရာခိုင်နှုန်းလောက်ကတည်ယူပို့ဆောင်ရေးဈေးဖြစ်နေတယ်လို့ပြောကြပါတယ်ပြပကိုရောင်းချမဲ့စန်ဒဒန်ရဲ့တံပိုးကဒေါ်လာ350မြမငွေနဲ့ဆို4,800ဆိုပါစို့အဲ့ဒီထဲမှာ30ရာခိုင်နှုန်းလောက်ဖြစ်တဲ့3,300 3,400လောက်ကတည်ယူပို့ဆောင်ရေးအတွက်နဲ့ကုန်ကြခဲ့တဲ့ဈေးဖြစ်ပါတယ်ဒါကစံတမျိုးတဲ့အတွက်ပဲမဟုတ်ပဲနဲ့ပြပကိုတင်ဖို့ရောင်းချတဲ့စံပဲပြောင်းနှံအားလုံးစတဲ့ကောက်ပဲတိနံအားလုံးရဲ့ရေပုံရအခြေအနေပါတည်ယူပို့ဆောင်ရေးဈေးတွေအများအပြားကုန်ကြနေပုံကိုနမူနာတင်ပြပါမယ်ရန်ကုန်ကနေစင်ကာပူအထိကွန်တိန်နာတစ်လုံးကိုတင်ဖို့နဲ့တည်ယူပို့ဆောင်ကဒေါ်လာ20-30လောက်ပါဒါပေမဲ့လှိုင်းသာယာပဲကိုတောင်တွေပဲဆက်တွေကနေရန်ကုန်စိုက်ကမ်းအထိကွန်တိန်နာတစ်လုံးကိုကားနဲ့တည်ယူပို့ဆောင်ကဒေါ်လာ150-200လောက်အထိရှိပါတယ်ဒီလိုပါပဲရန်ကုန်ကနေစင်ကာပူအထိတီးနှံတွေကိုတည်ယူပို့ဆောင်ရတဲ့ဈေးိတ်ထက်မြဝကျုံးပေါ်ကနေရန်ကုန်ကိုတည်ယူပို့ဆောင်ရတဲ့ဈေးိတ်ကပိုများနေပါတယ်။ရန်ကုန်ကနေတရုတ်နယ်စပ်မူဆယ်ကိုစန်တဒန်တည်ရင်ကားက3,000နီးပါးပေးရပါတယ်။ဒီဈေးိတ်ကရန်ကုန်ကနေအာဖရိကအထိစံတည်ယူပို့ဆောင်တဲ့ဈေးိတ်ထက်အများကြီးပိုပါတယ်။ဒါ့အပြင်တကြံလိုအခကြီးရဲ့ကြီးတွေမှာဆိုရင်ကွန်တိန်နာတစ်လုံးကို9,000တသိန်းစသဖြင့်ပုံမှန်ကြေးထက်ပိုပြီးတောင်းတာတွေရှိပါသေးတယ်။အဲ့ဒီလိုမျိုးတင်းနံနေအတွက်ပြည်တွင်းတည်ယူပို့ဆောင်ဈေးိတ်တွေအများအပြားကုန်ကျနေတဲ့အတွက်ဆိုးကျိုးတွေအများကြီးဖြစ်ပေါ်နေပါတယ်။နံပါတ်1ကတော့ပြည်တွင်းတင်းနံဈေးနှုန်းတွေဖြစ်တင်တာတဲ့မြင်မာနေပါတယ်။တင်းနံဈေးနှုန်းမြင်မာတဲ့အတွက်ပြပကိုတင်ပို့ရောင်းချတဲ့အခါမှာအချို့အမြတ်ကရတဲ့တလောက်မရပါဘူး။ဒီတော့ကုန်တယ်တွေပွဲစားတွေကတောင်သူတွေစီကနေတင်းနံတွေဝယ်တဲ့အခါသူတို့ကုန်ထားတဲ့တည်ယူပို့ဆောင်ရေးဈေးိတ်တွေကာမိအောင်ဈေးကိုချပြီးဝယ်ကြပါတယ်။ဒါကြောင့်တောင်သူတွေအချို့အမြတ်ရတဲ့တလောက်မရဘဲဖြစ်နေပါတယ်။နံပါတ်2ကတော့တင်းနံဈေးမြင်မာတဲ့အတွက်နိုင်ငံကဈေးကွက်ထဲမှာတစ်ပြင်နိုင်ငံတွေနဲ့ရှင်ပြန်ရောင်းချနိုင်မှုအားနည်းပါတယ်။အကျိုးဆက်အနေနဲ့ကောက်ပဲတင်းနံတွေကိုပြပကိုတင်ဖို့ရောင်းချနိုင်မှုပမာဏများပြားလာဖို့အတွက်အဟံအတားကြီးကြီးမားမားဖြစ်စေပါတယ်။တိုင်းပြည်ရဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်လာဖို့ဆိုရင်မူလစိုက်ပျိုးထုတ်လုပ်တဲ့လူတွေအနေနဲ့တင့်တင့်လျှောက်ပတ်တဲ့ဂျိုးအမြတ်ကိုရရှိဖို့လိုပါတယ်။ပြီးရင်နိုင်ငံကဈေးကွက်ထဲမှာတစ်ပြင်နိုင်ငံတွေနဲ့ဈေးနှုန်းချင်းရှင်ပြန်ရောင်းချနိုင်မှုအတွက်ကိုယ့်နိုင်ငံရဲ့တင်းနံဈေးနှုန်းတွေကြီးမြင့်မနေဖို့ဖြစ်နိုင်ရင်သူများနိုင်ငံထက်ဈေးနှုန်းတက်တာဖို့လိုပါတယ်ဒါပေမဲ့လက်တွေ့မှာတော့တည်ယူပို့ဆောင်ရေးအတွက်ကုန်ကျစရိတ်တွေများလွန်းနေတာကြောင့်စိုက်တဲ့သူလည်းမစားရကုန်တယ်တွေအနေနဲ့လည်းဈေးကွက်တိုးချဲ့မရဖြစ်နေပြီးဘေးထွက်ရိုးပေါက်ကကြီးမားလွန်းနေပါတယ်ကျွမ်းကျင်သူတွေရဲ့သုံးသက်ချက်အရတော့တည်ယူပို့ဆောင်ရေးကုန်ကျစရိတ်ကကောက်ပဲတိနှံ့တွေတန်ဖိုးရဲ့20ရာခိုင်နှုန်းမကျော်သင့်ပါဘူးဖြစ်နိုင်ရင်တော့15ရာခိုင်နှုန်းလောက်ပဲရှိသင့်တယ်လို့ဆိုပါတယ်ဆက်လက်ပြီးတော့အများပြားကုန်ကျနေတဲ့ပြည်တွင်းတိနှံ့တည်ယူပို့ဆောင်ရေးဈေးိတ်တွေကိုရော့ကြသွားအောင်ဘလို့တွေဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးတင်ပြပါမယ်။ပြည်ရင်းမှာတိနံတွေကိုတည်ယူပို့ဆောင်တဲ့ဈေးတွေဘာဖြစ်လို့ဖြစ်တင်တာတက်ပို့ပြီးများကြီးကုန်ကျနေတာလဲဆိုရင်အထူးအနေနဲ့အကြောင်းရင်း၃ရက်ရှိပါတယ်။နံပါတ်၁ကတော့တိုင်းပြည်မှာတည်ယူပို့ဆောင်ရေးလုပ်ငန်းအတွက်ရှိတဲ့အခြေခံအဆောက်အုံတွေဖွံ့ဖြိုးတင်းတဲ့လောက်မဖွံ့ဖြိုးသေးတာကြောင့်ပါ။ကုန်စည်တည်ယူပို့ဆောင်ရေးအတွက်မိရထားလန်းကွန်ရက်တွေကလိုအပ်တဲ့လောက်မကျေပြန့်သေးသလိုသူများနိုင်ငံတွေမှာလို Transporter လို့ခေါ်တဲ့ကုန်တန်းချင်းအမြောက်အများတင်နိုင်တဲ့နောက်တွဲပါကုန်တင်ရင်ကြီးတွေပြေးဆွဲနိုင်ဖို့လိုအပ်တဲ့လမ်းမကြီးတွေလည်းမရှိသေးပါဘူး။ဒါနဲ့ပတ်သက်တဲ့ဥပမာတစ်ခုပြောရရင်ရန်ကုန်ကနေတရုတ်နယ်စပ်မူဆယ်ကိုစန်တဒန်ကိုကားနဲ့တည်ရင်လက်ရှိပေါက်ဈေးတသိန်းဝန်းကျင်ရှိပါတယ်။တကယ်လို့သာရန်ကုန်ကနေမူဆယ်အထိတီးနှံတွေကိုမီးရထားနဲ့တင်မယ်ဆိုရင်တဒန်ကို1,000-2,000အပြင်ပိုမကျနိုင်ပါဘူး။နံပါတ်1ကတော့မြန်မာနိုင်ငံရဲ့တီးနှံစိုက်ပျိုးထုတ်လုပ်ရောင်းချမှုလုပ်ငန်းစဉ်မှာကုန်စည်စီးဆင်းမှုလမ်းကြောင်းမှာအားနည်းချက်တွေများနေတာကြောင့်ဖြစ်ပါတယ်မလို့အပဲအဆင့်တွေများနေတာကြောင့်ဖြစ်ပါတယ်ကုန်စည်စီးဆင်းမှုလမ်းကြောင်းဟာအမြဲတမ်းလိုလိုရန်ကုန်ကိုတဆင့်ခံပြီးမှလိုရာကိုဆက်သွားနေတဲ့စနစ်ဖြစ်နေပါတယ်ဥပမာဘဲဆဲကွက်ကိုနမူနာပြောရရင်ပြပကိုပို့ဖို့အတွက်နေကနေတဲလာတဲ့ပဲတွေကိုလှိုင်းသားရာတို့ရွှေပြည်သားတို့လိုဂိုဒေါင်တွေဘဲဆက်တွေရှိတဲ့နေရာတွေစီအရင်တဲသွားမယ်အဲ့ဒီမှာတန့်စင်ရေးလုပ်ငန်းတွေပါကင်တွတ်တဲ့လုပ်ငန်းတွေလုပ်မယ်အဲ့ဒီကမှတဆင့်စိတ်ကန်းကိုထက်တဲရပါတယ်ဒါကြောင့်မလို့အပဲရန်ကုန်မြို့ရင်းမှာတင်ကွန်တိန်နာတစ်ကြောင်းစာဈေးိတ်ပို့သွားပြီးဒေါ်လာ150-200လောက်ထပ်ကုန်ရပါတယ်တကယ်လို့သာနေမာကလေးကပဲတွေကိုတန့်စင်တာတွေထုတ်ပိုးတာတွေတခါတည်းလှုပ်လာခဲ့ပြီးမှစိတ်ကန်းကိုဓာတ်ရိုက်တယ်မယ်ဆိုရင်ကွန်တိန်နာတစ်ကြောင်းစာဈေးိတ်တက်တာသွားနိုင်ပါတယ်နံပါတ်3အချက်ကတော့ကောက်ပဲတိနံတွေကိုပြပကိုတင်မောနဲ့တင်ဖို့ရောင်းချမယ်ဆိုရင်ရန်ကုန်စိတ်ကန်းတစ်ခုကိုပဲအဓိကသုံးနေရပါတယ်ဥပမာအေအော်ရီတိုင်းကထွက်တဲ့ဆန်တွေပဲတွေကိုဥရောပတို့အာဖရိကတို့ကိုပို့မယ်ဆိုရင်ပတိန်လိုနေရာမျိုးကနေတိုက်ရိုက်တင်ဖို့ဖို့တမောကြီးတွေစိုက်ကတ်နိုင်တဲ့တင့်တင့်လျောက်ပတ်တဲ့စိတ်ကမ်းမရှိပါဘူးရန်ကုန်ကိုပဲတဆင့်ခံပြီးလောက်ကြရပါတယ်ဒါကြောင့်ကုန်စည်စီးဆင်းမှုလမ်းကြောင်းကဖြစ်တင်တာတဲ့ပိုရှေပြီးငွေပိုကုန်နေတာဖြစ်ပါတယ် ဒီတော့ပြောချင်တာကအစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လုပ်နေတယ်ဆိုတဲ့နေရာမှာမလို့အပ်ပဲကုန်စင်စည်းစင်းမှုအဆင့်တွေများနေတာဇယက်တွေအရန်ကုန်ကြနေတာကိုရှော့ချပြစ်နိုင်ဖို့ကိုလည်းမဟာဗျူဟာချမှတ်ဆောင်ရွက်ဖို့လိုပါတယ်ဒါမှသာလျှင်တောင်သူတွေအတွက်လည်းအကျိုးမြတ်ပေါ်လာမှာဖြစ်တယ်လို့ဒီပြည်နိုင်ငံတွေနဲ့လည်းဇင်းလုံးချင်းရှင်ပြိုင်နိုင်မှုစွမ်းအားပုံမကောင်းမွန်လာနိုင်မှာဖြစ်ပါတယ်မဟုတ်ရင်တော့တောင်သူလဲကြောမွဲဘဝကမတက်ကောက်ပဲတိနံတွေရဲ့ပြပဈေးကွက်ကလည်းကျဲပြက်မလားနဲ့လုံးလဲကြလဲဘဝကနေတန်တန်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ